ရုရှားသမ္မတဗလာဒီမာပူတင်ကတနင်္လာနေ့မှာအင်ဒီဂျင်မဟာမိတ်ဘယ်လာရုစ်နိုင်ငံကိုရှာရှာပါပါသွားရောက်ခဲ့ပြီးပူပေါင်းဆောင်ရွက်ရေးရဲ့အကျိုးရလဒ်တွေကိုအမွှန်းတင်ပြောဆိုခဲ့တာကြောင့်မြေပြင်ကနေပူပေါင်းထိုးစစ်ဆင်လာမဲ့အပေါ်ယူကရိန်းအစိုးရကိုစိုးရိမ်စေဝင်စေပါတယ်။ပူတင်နဲ့ဘယ်လာရုစ်သမ္မတတို့တွေ့ဆုံရမှာယူကရိန်းကိုထပ်မံတိုက်ခိုက်ရေးဆွေးနွေးကြမှာဖြစ်တယ်လို့အထူးသဖြင့်မြေပြင်ကနေယူကရိန်းကိုတိုက်ခိုက်တဲ့စစ်ဆင်ရေးတွေမှာဘယ်လာရုစ်တပ်တွေပို့ပြီးတော့ပါဝင်လာစေရေးကိုလည်းဆွေးနွေးကြမယ်လို့ယုံကြည်ရကြောင်းယူကရိန်းပူးတွဲစစ်ဦးစီးချုပ်နာယက်ကပြောပါတယ်ဘယ်လာရုစ်သမ္မတအလက်ဇန်ဒရာလူကာရှန်ကိုကတော့ယူကရိန်းနိုင်ငံတည်းကိုသူတို့တပ်တွေဆွေးလုပ်ဖို့ရည်ရွယ်ချက်မရှိဘူးလို့အကြိမ်ကြိမ်ပြောထားပါတယ်ယူကရိန်းကျူးကျော်စစ်တမ်းမှာဘယ်လာရုစ်နိုင်ငံပို့ပြီးတော့ထက်ထက်ဝင်ပါဝင်လာရေးတွန်းအားပေးဖို့ရုရှားသမ္မတပူတင်ကလိုလားနေတယ်ဆိုတဲ့သဘောမျိုးပြောဆိုချက်တွေကိုတော့ရုရှားအစိုးရကပယ်ချပါတယ်ဒါဟာအခြေမြင့်မရှိမိုင်မဲတဲ့ဆွဆွဲချက်သာဖြစ်တယ်လို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ရဲ့ပြောကြားချက်ကို RIA Novosti သတင်းဌာနကဖော်ပြပါရယ်ရုရှားသမ္မတပူတင်ဒါမှမဟုတ်လေဘယ်လာရုစ်သမ္မတလူကာရှန်ကိုတို့ကိုစစ်ပွဲနဲ့ပတ်သက်ပြီးဆွေးနွေးပွဲတက်တဲ့သတင်းတော့တဦးကမှမေးမြန်းခဲ့တာမရှိပါဘူးခင်ဗျာ